ဒီမိုကရက်အမတ်တွေကသူ့ကိုတရားစွဲဆိုဖို့ကြိုးပမ်းနေတာဟာရည်စရာကောင်းတဲ့အတိတ်ပဲရှိတဲ့လုပ်ရည်လို့သမ္မတဒေါ်နယ်ထရမ့်ကပြောပါတယ
် We want absolutely no violence and on the impeachment it's really a continuation
ကျွန်တော်တို့အကြမ်းဖက်ကြောင်းတရားစွဲဖို့ကြိုးပမ်းနေတာကအတိတ်ပဲရှိကြောင်းတရားစွဲဆိုဖို့လမ်းကြောင်းကိုဒီမိုကရက်ကောင်းဆောင်တွေကရွေးချယ်တာကြောင့်လူတွေကိုဒေါသအမျက်ထွက်စေကြောင်းသမ္မတထရမ့်ကTexas ပြည်နယ်ကိုမတော်ခင်ပြောသွားတာဖြစ်ပါတယ်ပြီးခဲ့တဲ့ဗုဒ္ဓဟူးနေ့ကထောက်နဲ့ချီတဲ့သူ့ကိုထောက်ခံသူတွေ American လွှတ်တော်ကက်ပီတိုအစအဦးတဲ့အတင်းစီးနေဝင်ရောက်ပြီးတဲ့နောက်မှာသမ္မတထရမ့်ကပထမဆုံးချိန်အများပြည်သူရှေ့ပေါ်မှာသတင်းတောက်တွေကိုအခုလိုစကားပြောတာဖြစ်ပါတယ်လူငါးဦးတိစုပ်ခဲ့ရတဲ့လွှတ်တော်ကိုဝင်ရောက်စီးနေတဲ့ဖြစ်ရတဲ့အတွက်တော်ဝင်မခံမဲ့သူကငြင်းဆိုသွားပါတယ်ပြီးခဲ့တဲ့အပတ်ဗုဒ္ဓဟူးနေ့ကရွေးကောက်ခံသမ္မတဂျိုးဘိုင်ဒန်အနေအားကြောင်းအတည်ပြုပေးဖို့အစည်းအဝေးကျင်းပနေတဲ့လွှတ်တော်အမတ်တွေကိုစံကျင်တိုက်ပွဲဝင်မှုသမ္မတထရမ့်ကသူ့ကိုထောက်ခံသူတွေကိုတိုက်တွန်းခဲ့တာဖြစ်ပါတယ်။အခုဒီချိန်သူ့ကိုတရားစွဲဆိုဖို့ကွန်ဂရက်ကကြိုးပမ်းနေတာဟာနိုင်ငံရေးသမိုင်းမှာအကြီးအကျယ်ဆုံးတရားခွင်ရှာဆွဆွဲမှုလုပ်ရဖြစ်တယ်လို့လည်းသမ္မတထရမ့်ကပြောပါတယ်။ဒုတိယသမ္မတမိုက်ပန်ဆဲအစိုးရအဖွဲ့ဝင်တွေအနေနဲ့အခြေခံဥပဒေပြင်ဆင်ဖြည့်ဆွက်ချက်အမှတ်25ကပေးရထားတဲ့လုပ်ပိုင်ခွင့်နဲ့သမ္မတထရမ့်ကိုယာရုကဖယ်ရှားဖို့တောင်းဆိုတဲ့ဆုံးဖြတ်ချက်ကိုအမေရိကန်အောက်လွတ်တော်ကဒေသစံတော်ချင်းအင်္ဂါနေ့ညပိုင်းမှာချမှတ်ဖို့ရှိပါတယ်။အဲ့ဒီတောင်းဆိုချက်ကိုဒုသမ္မတပန်စ်က24နိုင်ငံအတွဲမလုပ်ဆောင်ပေးဘူးဆိုရင်တော့သမ္မတကိုတရားစွဲဆိုရေးအောက်လွတ်တော်ကွန်ဂရက်ကဆက်လက်လုပ်ဆောင်သွားဖို့ရှိပါတယ်ခင်ဗျ။